တရုတ်နိုင်ငံမှာတမရတတန်ယာဇူအကန့်အသတ်မရှိတော့တဲ့အတွက်ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလုပ်ဖို့ကြိပေးထားတဲ့တမဒရှီချင်းပင်ကသူ့ရည်ရွယ်ချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့အချိန်ပိုရသွားပါတယ်။ဒါကြောင့်ပြန်လည်ပေါင်းစည်းနိုင်ရေးအတွက်ထိုင်ဝမ်အပေါ်လောလောဆယ်ဖိအားလျော့သွားနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။တရုတ်အစိုးရအနေနဲ့ထိုင်ဝမ်အစိုးရအပေါ်စီရေးတန်တပန်ရေးတို့နဲ့ဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုအပြော့ဆွဲနဲ့ပြန်လည်ပေါင်းစည်းနိုင်ရေးကြိုးစားလာနိုင်တယ်လို့လည်းသုံးသပ်နေကြတဲ့အကြောင်းသတင်းတောက်Rep Jamin's time data ni pe po tha de tadin lwa ko ache khan pi ma su myan mon ga tin pya ba ma shin.
Tiyaw nai ngan ma tamra ya lu tat tan kan tat chat ko pe che lai de atwa tamra shi chin pin a ni ne ya tat ban tamra ta win ko than saung nai mo lan pwen twa ga ba de. Tiyaw to phat ga tharo pai ne lo a myan tat mat tha de Taiwan ne pyan le paung si ye saung yet me lo pi ga de October la ga be tamra shi ga that pi lo gadi pyu ga ba de. Di kaisa ko naw myo set tit khaw saung twe tat la ye a thi ma saung tin bu lo pyo ga da ba.အခုတော့သူ့အနေနဲ့ပြန်လည်ပေါင်းစည်းရေးအတွက်နီလန်းတက်တွေနဲ့ချင်းကပ်ဖို့ပိုအချိန်ရသွားပါတယ်။ပြန်လည်ပေါင်းစည်းနိုင်ဖို့အလောတကြီးဖိအားပေးတာမျိုးလုပ်တော့မှာမဟုတ်ဘူးလို့တိုင်ပင်မျိုးအမျိုးသားချန်ချီတက်တို့ရဲ့နိုင်ငံတကာရေးရာကောလိပ်ဒုတိယမဟာဌာနမှူးဟွမ်ကွေဘူကတွတ်ပါတယ
်။ဟိုတော့ရောတကယ်应该没有太大的差别了。
ကျွန်တော်ရေးစပွဲစီထိုင်ဝမ်ရောက်လာအောင်ရှီဘက်ကတွန်းတွန်းတက်တက်မလုပ်တော့ဘူးဖြစ်နိုင်ချင်များပါတယ်။တခြားပြင်ပကတက်ရောက်လွှမ်းမိုးမှုတွေမရှိဘူးဆိုရင်ထိုင်ဝမ်ကိစ္စကံတူကိုသူ့အနေနဲ့အချိန်အများကြီးရသွားပါလေ
။တရုတ်ပြည်တွင်ဆက်ပြီးသွားတဲ့1940ပြည့်နှစ်ပိုင်းတွေကဆလာထိုင်ဝမ်နဲ့တရုတ်တို့တီးခြားအုပ်ချုပ်လာတာပါ။ကွန်မြူနစ်တို့ကိုဆစ်ဆုံးပြီးတဲ့နောက်ချန်ကေရှေဦးဆောင်တဲ့အမျိုးသားရေးဝါဒီတွေကအနာကကျွန်းပေါ်မှာအခြေစိုက်ခဲ့ကြရတာကထိုင်ဝမ်ဖြစ်လာတာပါ။ထိုင်ဝမ်မှာ1980ပြည့်နှစ်ပိုင်းကဆပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်ပါတယ်။2015ခုနှစ်ကလုပ်ခဲ့တဲ့အစိုးရစစ်တမ်းတွေအရထိုင်ဝမ်ပြည်သူအများစုကအာဏာရှင်ဆန်တဲ့တရုတ်နဲ့ပေါင်းစည်းရေးကိုမလိုလားကြပါဘူး။တရုတ်သမ္မတရှိကတော့ပြန်လည်ပေါင်းစည်းရေးအတွက်ငြင်းချမ်းတဲ့နည်းနဲ့ဆောင်ရွက်မှဖြစ်တယ်လို့ဟောင်ကောင်ကိုအုပ်ချုပ်တယ်လို့တနိုင်ငံစနစ်နှစ်မျိုးပုံစံနဲ့တွားမယ်လို့ပြောထားပါတယ်။သမ္မတရှိအနေနဲ့သမ္မတရာထူးအကန့်အသတ်မရှိတော့တဲ့အတွက်ပေါင်းစည်းရေးနည်းလမ်းတွေရှာဖို့အချိန်ပိုရသွားတယ်လို့ထိုင်ဝမ်အခြေစိုက်ချန်ကွာ 21st Century တက်သည့်ပညာရှင်များအဖွဲ့ကအပူဆောင်အရာရှိချုပ်ဂျိုဝဲနယ်လေးကသုံးသပ်ပါတယ်။
If he has to step down in 2023, then certainly the clock will be ticking.
ဒီကဲလို့သူ2023ခုနှစ်မှာယာရုကနေဆင်းပြရမယ်ဆိုရင်အချိန်သိမ့်ရှိတော့တဲ့အတွက်ထိုင်ဝမ်ကိစ္စနဲ့နောက်ဆုံးဆုံးဖြတ်ချက်အတွက်ကြီးကြီးမားမားဖိအားပေးနိုင်ပါတယ်။အခုတော့2023မှာသူယာရုကဖယ်ရှားပေးစရာမလိုတော့ဘူးဆိုတော့ထိုင်ဝမ်နဲ့ပေါင်းစည်းဖို့ရန်လိုတဲ့နည်းစည်ရင်းနည်းတွေနဲ့ဓာတ်ရိုက်ဖိအားပေးတာမျိုးတွေရော့သွားနိုင်ပါတယ်။
ပြန်လည်ပေါင်းစည်းရေးအတွက်တရုတ်ဘက်ကပိုတိုးလှုပ်လာနိုင်ပေမဲ့တိတာရဲ့အပြောင်းလဲတွေတော့ရှိမှာမဟုတ်ဘူးလို့လေ့လာတဲ့သူတချို့ကလည်းသုံးသပ်ပါတယ်။ထိုင်ဝမ်အစိုးရအပေါ်စစ်ရေးစံတမရေးနည်းတွေနဲ့ဆက်ပြီးဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုတော့တရုတ်ကိုလိုလားလာအောင်ဆွဲဆောင်တဲ့နည်းကိုပိုလှုပ်လာနိုင်တယ်လို့ထိုင်ဝမ်လွှတ်တော်အမတ်တယောက်ကပြောပါတယ်။ထိုင်ဝမ်ပြည်သူတွေကိုတရုတ်နိုင်ငံထဲမှာအလုံးလုံးနိုင်ပညာတတ်နိုင်ရင်းနှီးမြှုပ်နှံနိုင်ရေးပို့ပြီးတော့လွယ်ကူစေမဲ့ဆောင်ရွက်ချက်31ချက်ကိုတရုတ်ကဒီလဆန်းပိုင်းကပဲကြေညာခဲ့ပါတယ်။ရှီမတိုင်ခင်ကသမရဟာဟူရင်းတောင်လက်ထက်ကလည်းစစ်ရေးအရချိန်ဆောက်ခဲ့ပြီးတစ်ဖက်မှာထိုင်ဝမ်ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ခဲ့ပါတယ်။လက်ရှိထိုင်ဝမ်သမရဆာယီဝဲကတော့တရုတ်ကိုထိုင်ဝမ်ကပိုင်နေဆိုတဲ့တရုတ်အစိုးရရဲ့သဘောထားကိုလက်မခံတယ်လို့တရုတ်အစိုးရနဲ့လည်းခက်ခွာခွာနေခဲ့ပါတယ်။သူသမရတာဝန်ယူခဲ့တဲ့2016ခုနှစ်ထဲကတရုတ်နဲ့ထိုင်ဝမ်ကြားမှာလည်းဆွေးနွေးမှုတွေမရှိခဲ့ပါဘူး။တရုတ်ဘက်ကလည်းထိုင်ဝမ်ကိုတွားတဲ့တရုတ်ခီးသွားဧည့်သည်အကြီးအကျယ်ကိုကန့်သတ်ခဲ့တယ်လို့ထိုင်ဝမ်ကျွမ်းသားကိုစစ်လေရင်တွင်ပြန်တန်းခဲ့ပါတယ်။ကုလသမဂ္ဂမှာထိုင်ဝမ်အဖွဲ့ဝင်ဖြစ်ရေးကိုလည်းတားဆီးခဲ့ပါတယ်။တရုတ်ထိုင်ဝမ်ပြန်လည်ပေါင်းစည်းရေးအတွက်တရုတ်သမ္မတရှီအနေနဲ့ထိုင်ဝမ်ပြည်သူတွေကိုပျော်ပြောင်းတဲ့နည်းလမ်းတွေနဲ့ချဉ်းကပ်လာနိုင်တာကထိုင်ဝမ်အစိုးရအတွက်မကောင်းဘူးလို့ထိုင်ဝမ်မှာရှိတဲ့ချန်ကျွန်းခရစ်ယာန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ရှင်းလင်းလာမြင်ပါတယ်။
It's not good for Taiwan because it certainly is going to draw a lot of people from Taiwan.
Taiwan people ကိုပျော်ပြောင်းတဲ့အနေနဲ့ဆွဲဆောင်ချင်းကပ်မယ်ဆိုရင်ထိုင်ဝမ်ကလူတွေလူသားအရင်းမြစ်တွေငွေကြေးအရင်းမြစ်တွေအများကြီးတရုတ်ပြည်ကိုသွားကြမှာစေချရတဲ့အတွက်ထိုင်ဝမ်အစိုးရအတွက်တော့မကောင်းပါဘူး။လူတွေအများကြီးတရုတ်ပြည်ကိုသွားပြီးအခြေချရပါလိမ့်မယ်
။တရုတ်သမ္မတရာထူးကန့်သတ်ချက်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေလှုပ်ရှားမှုတွေကိုအ धिक စောင့်ကြည့်သုံးသပ်တုံ့ပြန်သွားမယ်လို့ထိုင်ဝမ်အစိုးရကပြောခဲ့ပါတယ်။1980ပြည့်နှစ်တွေကဒီမိုကရေစီစနစ်ကျင့်သုံးလာတဲ့ထိုင်ဝမ်မှာတမရကိုပြည်သူတွေကရွေးချယ်တင်မြှောက်ပြီးတမရအနေနဲ့ရှစ်နှစ်အထိယာရုတာဝန်ထမ်းဆောင်နိုင်ပါတယ်။ဒါကြောင့်ထိုင်ဝမ်နဲ့နိုင်ငံရေးစနစ်ချင်းအတော်ကွာတဲ့တရုတ်က တနိုင်ငံဆနစ်နှစ်ခုနဲ့အုပ်ချုပ်ပါမယ်လို့ပြောထားတဲ့အပေါ်တန်တရားရှိနေကြတဲ့ထိုင်ဝမ်လူမျိုးတွေကတော့ပြန်လည်ပေါင်းစည်းရေးကိုလိုလိုလားလားမရှိကြဘူးလို့လေးလာသူတချို့ကလည်းပြောပါတယ်ရှင်။